ကျွန်တော်လူငယ်နဲ့တွေ့တယ်။စင်ကူနိုင်ငံမှာပြုလုပ်ခဲ့တဲ့စာပေဟောပြောပွဲအပြီးမှာစေတနာဝန်ထမ်းလောက်အားလာပေးကြတဲ့လူငယ်အထက်ကတယောက်ကျွန်တော်အနားရောက်လာပြီးဒါပေမဲ့တနင်္ဂနွေနေ့မှာသူတို့နဲ့အတူအမိုက်လိုက်ကောက်ဖို့လာဖိတ်ပါတယ်။အဲ့ဒါနဲ့ကျွန်တော်လည်းစိတ်ဝင်စားနဲ့မေးကြည့်တော့သူတို့အဖွဲ့လေးအကြောင်းကိုပို့ပြီးပြပြစုံစုံတီးခွင့်ရခဲ့တယ်။သူတို့ရဲ့အဖွဲ့လေးနာမည်က Green and Clean မြန်မာလိုဆိုရင်တော့စိန်လန်ရှင်းတန်းလို့ဆိုရမလားပဲ။အဲ့လိုနဲ့တနင်္ဂနွေညနေခင်းတခုမှာလူငယ်လေးတွေနဲ့အတူအမိုက်လိုက်ကောက်ဖြစ်ခဲ့တယ်။စင်ကူနိုင်ငံမှာပနေဆူလာပလာဇာဆိုတဲ့ဈေးကြီးတစ်ခုရှိတယ်။အဲ့ဈေးမှာစင်တော်များများကမြန်မာတွေဖွင့်ထားတာပေါ့။စင်ကူရောက်မြန်မာတွေရဲ့ကြက်စားရနေရာတစ်ခုလို့ပြောမယ်ဆိုရင်လည်းပြောလို့ရတယ်လေ။သူတို့အမိုက်ကောက်ကြတာကအဲ့ဈေးကြီးရဲ့အနီးတစ်ဝိုက်မှာပေါ့။လွန်ခဲ့တဲ့6နှစ်ကျွန်တော်စင်ကူနိုင်ငံမှာကနဒါကိုနားစင်အခါတုန်းကလည်းအဲ့ဈေးကြီးကိုခဏခဏရောက်ခဲ့ဦးတယ်။စင်ကူမှာရှိတဲ့ဘယ် shopping mall ကိုတော့ကြည့်ကြည့်တန်ရှင်မွှေးကြိုင်နေတယ်ဆိုတဲ့ဇာတ်ကားကိုပြောချင်ရင်ပနီဇူလာပလာဇာမှာပါဘူးလို့ထည့်ပြောရမလို့ပါပဲ။အဲဒီကိုရောက်ပြီးဆိုတာနဲ့အမိုက်တွေစီကမ်းမဲ့ပြစ်ထားတာတွေတွေ့မယ်။အိမ်သားထဲမှာဆိုရင်လဲကွန်ဒရီတွေထွေးထားလို့ညက်ပတ်နေတာတွေ့မယ်။အနန္တကအစညမပြည်စည်းအိမ်သားတွေပြန်ရောက်သွားသလားထင်ရလောက်အောင်ဖြစ်နေမယ်။အဲဒီအချိန်ကာလကျွန်တော်အဲဒီကိုရောက်တုန်းကညမတွေကိုသာရှက်စရာကောင်းလိုက်တာလို့တွေးမိခဲ့ပေမဲ့အဲဒီအတွက်ကဘာလို့တင်းတယ်လဲဆိုတဲ့အတွေ့အထိတော့ရှေ့ဆက်မတက်ဖြစ်ခဲ့ဘူး။ကိုယ်တိုင်ကအမိုက်မပြစ်တွေမထွေးဘူးဆိုတော့တနိုင်တပိုင်းကျင်သုံးမှုကိုကျင်သုံးပြစ်ခဲ့တယ်ဆိုပေမဲ့ဒီထက်ပိုတဲ့ထိရောက်သောလှုပ်ရှားမှုတစ်ခုကိုမလုပ်ဖြစ်ခဲ့ပါဘူးအခုကျွန်တော်တွေ့ပြခဲ့တဲ့လူငယ်လေးတွေမှာလဲကျွန်တော်ခံစားခဲ့ရသလိုမြန်မာလူမျိုးတွေရှက်စရာကောင်းတယ်ဆိုတော့ခံစားမှုဖြစ်ခဲ့ကြတယ်သူတို့တွေကျွန်တော်ထပ်ပိုပြီးလုံနိုင်ခဲ့တာကဒီအတွက်ငါတို့ဘာလုပ်လို့ရမလဲငါတို့လူမျိုးရဲ့အရှက်နဲ့ဂုံတိတ်ခါကိုငါတို့ဘယ်လိုပြန်ဖတ်ဆယ်ကြမလဲဆိုတော့တာဝန်သိသောအတွေ့မျိုးတွေဆက်တွေ့ခဲ့ကြပြီတာဝန်ယူရသောလုပ်ရက်တွေကိုဆက်လက်ဖန်တီးပြစ်ခဲ့ကြတာပဲအဖွဲ့ဦးဆောင်နေတဲ့လူငယ်လေးနှစ်ယောက်ကသူတို့အဖွဲ့လေးစတင်ပေါ်ပေါက်လာပုံနဲ့ပတ်သက်လို့ဒီလိုပြောပြတယ
် Green Clean ကိုကျွန်တော်ဒီမှာလက်ရှိပတ်ဝန်းကျင်မှာပမာတွေကနေနေတဲ့ခါကျတော့အခုတစ်ခုဆိုရင်သူတို့ကလူမျိုးနဲ့ပဲကြော်ပြီးတော့ပမာတွေအချိန်မရှိဘူးအဓိကကျွန်တော်တို့ကောက်တာကတော့ဒီ City of Panagula ပတ်ချလိုက်ပါအဲ့ဒါတွေကိုကျွန်တော်တို့ဝိုင်းပြီးတော့ဆွေးနွေးကြရတယ်အမိုက်ကောက်မယ်ဆိုပြီးတော့ဖြုတ်ရတဲ့ခါကျတော့နာမည်ရွေးကြတယ် Green နဲ့ပတ်သက်ပြီးတော့ပဲပေးလိုက်တဲ့သဘောပါ
လူငယ်တွေရဲ့စိတ်ထားအလားနဲ့ဤပညာရဲ့ပံပိုးပေးနိုင်မှုရတ္တပေါင်းစည်းသွားခြင်းရဲ့ရလတ်ပါပဲသူတို့လေးတွေ Facebook စာမျက်နှာတွေပေါ်မှာလူစုကြပြီးတပတ်ခြားတစ်ခါအမိုက်ကောက်ကြတယ်အခုဆိုသူတို့ရဲ့လှူရှားမှုလေးဟာအချိန်ရစာပြုတ်နေပါပြီဒီလိုကောင်းသောလှုပ်ရက်လေးတစ်ခုကိုအားလုံးပူးပေါင်းဆောင်ရွက်လာအောင်ဘယ်လိုတွေစီးရုံးခဲ့တယ်လဲဘယ်လိုတုံ့ပြန်မှုတွေတွေ့ရတယ်လဲဆိုတာကိုသိကျင်တာနဲ့မေးကြည့်တော့အမိုက်ကောက်နေတဲ့ညီမငယ်တယောက်ကအခုလိုပြောပြပြန်ပါတယ်
တခြားလူမျိုးတွေကနင်းနေဆုံးပြောတယ်ကျွန်တော်တွေကအရင်ညစ်ပတ်တယ်ဆိုကိုကိုရဲမခံခြင်းဘူးကိုရဲကမြန်မာဆိုတော့ကို့ညီမလူမျိုးကိုကတွဲမခံခြင်းဘူးအဲ့မှာကျွန်တော်တို့စပြီးတော့ပန်ဖလက်လေးဝေပြီးတော့စီယုံနေအမိုက်တွေမပစ်ပေးကြတော့တိုးတက်မှုတွေလည်းရှိပါတယ်နောက်ပိုင်းမှာသူတို့တွေကကျွန်တော်တို့ဘာသာပြစ်လိုက်ပါမယ်တိတ်ထားပေးပါမယ်ကို့ဘာသာကိုပြင်ပြစ်လိုက်ပါမယ်ဆိုရဲတိုးတက်မှုတွေလည်းတွေ့ရပါတယ်
Facebook မှာလေးလေးရနေရောမှာအဲ့အဖွဲ့လေးတစ်ဖွဲ့တွေ့ရပေါ့ဒီမှာအမိုက်ကောက်ကြတယ်တခြားလူမျိုးတွေဆိုလည်းပြောတယ်ဒီနေ့တို့ဟိုမြန်မာတွေဆိုတဲ့နေရာအမိုက်တွေရင်းပွားတယ်မဆက်တာရဲ့နောက်ပြီးတော့ကိုယ့်ရဲ့ဒီလူတွေလည်းမဖြစ်စေချင်တဲ့အကြောင်းပေါ့
ဒါဟာအောင်မြင်မှုတစ်ခုပါတို့တွေဒီလိုအောင်မြင်မှုမျိုးတွေရဖို့အခက်အခဲအချို့ကိုလည်းကြော်ဖြတ်ကြရပါတယ်စင်ကူနိုင်ငံဟာလူစုမှာကိုတိတ်ကြောက်တဲ့နိုင်ငံပါတို့တွေတူညီဝတ်ဆောင်တွေဝတ်ဆင်ခြင်းပေမဲ့စင်ကူနိုင်ငံရဲ့ဥပဒေအချို့ကြောင့်ဝတ်ဆင်ခွင့်မရကြပါဘူးနောက်ပြီးဆဆလှုပ်လှုပ်ချင်းတော့ကဆိုအနာဘိုင်းတွေအပြင်မြမာချင်းချင်းရဲ့အလိုလားတဲ့တုံ့ပြန်မှုတွေကိုလည်းရင်ဆိုင်ခဲ့ကြရတယ်လို့ဆိုပါရယ်ပလတ်စတစ်လိုက်ကလေးတွေဝက်အမိုက်ကောက်တဲ့ညှက်ကြီးတွေကင်ပြီးဖြူရောင်ဝတ်စုံလေးတွေနဲ့အမိုက်လိုက်ကောက်နေကြတဲ့သူတွေအထက်မှာအများစုကတော့အသက်30အောက်လူငယ်လေးတွေပါတာမန်လူတွေနှိမ့်ကြတယ်လို့ယူဆထားတဲ့အမိုက်ကောက်ခြင်းအလုပ်ကိုသူတို့လေးတွေအခုလိုပြုံးမျက်နှာလေးတွေနဲ့လုံနိုင်ကြဖို့ဘလို့အရာတွေကတွန်းအားပေးတယ်ဆိုတာကိုသူတို့ကဒီလိုပြောပြရယ်
အဓိကကတော့ယောက်ျားလေးတွေအကွန်ဒရီထွေးတယ်သူတို့ထွေးတဲ့ခါကျနောက်ထပ်မိုက်ပြင်းမဲ့လူကရိပ်ပန်နေတဲ့မိုက်ပုံးမျိုးသူတို့မကင်တင်ကြဘူးလူငယ်ဝိုင်းပြောကြတယ်မိုက်ကောက်ကြမလားလို့ဆိုအဲ့မှာစပြီးကျွန်တော်စမ်းလို့ဖြစ်တယ
်ဒိုင်းမီကြီးကိုအမိုက်ကင်းစင်စေခြင်းနဲ့ဆိုရင်အမိုက်ကင်းစင်တယ်မြေဆိုတဲ့ဆိုင်းဘုတ်တွေလိုက်ချိန်နေအောင်လည်းမပြီးပါဘူးကိုစီကိုစီဟာကိုယ်တိုင်အမိုက်မပြစ်သူအဖြစ်နဲ့စတင်ရပါလိမ့်မယ်အဲ့ထပ်ပို့ပြီးစူးစမ်းခြင်းနဲ့ဆိုရင်တော့အခုလူငယ်လေးတွေလှုပ်တယ်လို့အမိုက်ရှင်းပေးသူတွေအဖြစ်ကိုကိုကိုပြောင်းလဲရက်တီလိုက်လို့ရပါတယ်။အမိုက်ပြစ်သူဟာတန်ရှင်းမှုကိုဖျက်ဆီးသူပါ။အမိုက်ကောက်သူဟာတန်ရှင်းမှုကိုတိဆောက်သူပါ။မိမိကိုမိမိဖျက်ဆီးသူအဖြစ်ကနေတိဆောက်သူအဖြစ်ကို ကိုယ်တိုင်ပြောင်းလဲပြစ်လိုက်လို့ရပါတယ်။ကျွန်တော်ကတော့လူငယ်တွေအားလုံးကိုတိဆောက်သူတွေအဖြစ်ပဲမြင်ကျင်မိပါတယ်။ဒီကောင်တော့ကဒေါန်ဆန်းစုကြည်ဟာလွှတ်တော်ကဆင်းလာတဲ့လေကတဲ့ပေါ်မှာအမှိုက်တစ်ခုတွေ့တဲ့အခါထိုင်ကောက်လိုက်ပြီးစကားတခုပြောသွားခဲ့ပူပါတယ်။အမှိုက်ပြစ်တဲ့သူရှိရင်ကောက်တဲ့သူလည်းရှိရမှာပေါ့တဲ့။ရွှေကုံဖျားပေါ်မှာတင်းငုံနေနေတိုင်းချွတ်ချွတ်အိတ်တစ်လုံးလဲပင်းဆွတ်ပြီးတယောက်တည်းအမှိုက်တွေလိုက်ကောက်လို့ရှိတဲ့လူငယ်တယောက်အကြောင်းကိုလည်းကြားပူပါတယ်။ရင်ကျေးမှုတွေဆိုတာဟာလူတယောက်ကအလေးချင်းတစ်ခုခုကိုကိုယ်တိုင်ကျင့်သုံးစောင့်တည်ပြရင်အခြားသောသူတွေပါလိုက်ပါလှုံ့ဆော်လာအောင်စီယုံခြင်းအပြင်လူအများကအချိန်ကာလတော်ကြာအောင်လိုက်လံကျင့်သုံးလာကြရာကနေပေါ်ထွန်းလာကြတယ်လို့ယုံကြည်ပါတယ်။ကောင်းသောလေးကျင့်တွေကိုလူတွေကျင့်သုံးလာကြရင်ကောင်းသောရင်ကျေးမှုတွေထွန်းကားပါလိမ့်မယ်။ဆိုးသောလေးကျင့်တွေကိုလူတွေကျင့်သုံးမှများလာရင်တော့ဆိုးသောရင်ကျေးမှုတွေထွန်းကားလာပါလိမ့်မယ်။ကျွန်တော်တို့ရဲ့ရင်ကျေးမှုဟာကျွန်တော်တို့ရဲ့အမှတ်လက္ခဏာပါပဲ။ကျွန်တော်တို့ရဲ့အမှတ်လက္ခဏာကိုကျွန်တော်တို့ရဲ့လုပ်ရက်တွေကဆုံးဖြတ်ပါတယ်။လူငယ်တွေကောင်းသောရင်ကျေးမှုတွေထွန်းကားလာအောင်ကြိုးစားကြရင်အနာဂတ်ကိုအလှပဆုံးပုံသွင်းထူးဆစ်နိုင်ကြပါစေလို့ဆန္ဒပြုလိုက်ပါတယ်။အချင်းမြတ်တော်ကိုမြတ်လို့ပါ။ဉာဏ်ပညာကိုတန်မိုးထားပါ။အမှုပညာကိုခံစားတတ်ပါစေ။ကျွန်တော်နေဖုံးလိုက်ပါ။